သမ္မတဟောင်းဒေါ်နယ်ထရန့်ဟာဂျာဇာသပရင်းနေ့ကဂျော်ဂျီယာပြည်နယ်အာဏာပိုင်တွေထုတ်ပြန်ခဲ့တဲ့သူ့ရဲ့အကျဉ်းအောင်မှတ်တမ်းကိုတပိုင်းဓာတ်ပုံကြောင့်သမိုင်းဝင်သွားခဲ့ပါတယ်။ဒါဟာတတောင့်တတရှိတဲ့ခံစားချက်မဟုတ်ပါဘူး။အထူးသဖြင့်အမားတစ်ခုမှမလုပ်မိပဲအခုလိုအလုတ်ခံရတဲ့အခါမှာဆိုပြီးတရုတ်ကနောက်ထရန့်ကနောက်ပိုင်းမှာ Fox News Digital သတင်းဌာနကိုမှတ်တမ်းဓာတ်ပုံအရက်ခံရတဲ့ပတ်သက်ပြီးသူ့ခံစားချက်ကိုပြောခဲ့ပါတယ်။အတ္တလနာအကျဉ်းအောင်မှာရာဇဝတ်မှုဒရာဇင်ကျော်နဲ့ဆွဲချက်တင်ခံပြီးမနေ့ပိုင်းအကြာမှာမတ်ရှော့လို့ခေါ်တဲ့အကျဉ်းသားမှတ်တမ်းဓာတ်ပုံရိုက်ယူခံရတာမှာကင်မရာကိုဒေါသတကြီးနဲ့သမရဟောင်းထရန့်ကမျက်မှောင်ကျုပ်ကြည့်နေတဲ့ဓာတ်ပုံဟာကြော်ကြားသွားတာဖြစ်ပါတယ်။ထရန့်ကိုထောက်ခံသူကန့်ကွက်သူတစ်ဖက်လုံးကအွန်လိုင်းမှာကဘာတဝဲမျှဝေနေကြတာပါ။ထရန့်ကိုယ်တိုင်လည်းအရင်က Twitter လို့ခေါ်တဲ့ X လူမှုကွန်ရက်နဲ့သူ့ရဲ့ကိုယ်ပိုင် Social Platform Truth Social တို့မှာတင်ပြီးရွေးကောက်ပွဲရန်ဝင်ရှာမှအသုံးပြုခဲ့ပါတယ်။ဂျော်ဂျီယာပြည်နယ်မှာ2020ရွေးကောက်ပွဲရလဒ်ကိုပယ်ဖျက်ဖို့ကြိုးစားမှုဆွဲချက်နဲ့အဖမ်းခံမှုကြာတော်ရင်းတွေကအတ္တလန်နာကိုသွားခဲ့တဲ့ထရန့်ဟာ9လအတွင်း4ချိန်မြောက်အရာဇဝတ်မှုနဲ့တရားစွဲဆိုခံရတာဖြစ်လို့ရာဇဝတ်မှုဆိုင်ရာဆွဲချက်တွေနဲ့ရင်ဆိုင်ခဲ့ရတဲ့ပထမဆုံးသောအမေရိကန်သမ္မတဟောင်းတူဦးဖြစ်သမိုင်းတွင်ခဲ့ပြီးဖြစ်ပါတယ်ခင်ဗျာ။